တိုင်းပြည်လုံးအတိုင်းအတာအဖြစ်ခက်ရက်စဲနိုင်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးရနိုင်ဖို့အတွက်NLD အစိုးရကဆွေးနွေးဆောင်ရွက်နေတယ်ဆိုပေမဲ့တစ်ဖက်မှာတက်မတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်တော့ငြိမ်းချမ်းရေးဟာအလန်းကွာဝေးနေအောင်မှာဖြစ်တယ်လို့လက်နက်ကိုင်တိုင်းသာခေါင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ကိုညာဝင်းအောင်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင်။
နေပြည်တော်မှာထောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတာဝန်ရှိသူတွေနဲ့NCA အပြည့်အရေးစာချုပ်မှာလက်မှတ်ထိုးထားကြတဲ့တိုင်းသာခေါင်းဆောင်တွေကြားမနေ့အင်္ဂါနေ့မှာညဉ့်ညံရေးညှိနှိုင်းဆွေးနွေးပွဲတွေလုပ်နေတဲ့ဒီရပိုင်းတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာ TNLA တအောင်းပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေသလို TNLA
တပ်ဖွဲ့ပြောခွင့်ရသူတားအိုက်ကျော်ကပြောပါတယ်လက်လော့အတင်းမှာဒီ29ရက်နေ့မှာဒီကျွန်တော်တပ်ဖွဲ့နဲ့ဒီမြန်မာတပ်မတော်နဲ့တပ်ဖွဲ့တုံးချိန်ဖြစ်တယ်ဒီကြောင့်မင်းမြို့နယ်ထဲမှာဖြစ်တယ်ဒီတပွဲကတော့လေ့ကျင့်ထားတယ်ဒီဟိုဘက်ရဲ့ဒီမှာလည်း29ရက်နေ့စဉ်လည်းဒီမြန်မာတပ်မတော်နဲ့ဖြစ်တာလက်ရှိတဲ့
အစိုးရတကတောက်လျှောက်ကျွန်တော်နေတဲ့နေရာပဲကိုထိုးစစ်ပုံကိုပြုလုပ်လာတဲ့တပ်ဖွဲ့ကတော့မြေပြင်မှာတော့ရှိနေတော့မယ်လက်နက်ကိုင်တိုင်းသားတွေအားလုံးပါဝင်နိုင်မဲ့27ရာစုပင်လုံးညီလာခံကိုလာမယ့်ဩဂုတ်လကုန်ပိုင်းလောက်မှာကျင်းပပြီးငြိမ်းချမ်းရေးရနိုင်ဖို့အတွက် NLD အစိုးရကတစ်ဖက်မှာဆွေးနွေးနေပေမဲ့အခြားတစ်ဖက်မှာတော့တက်မတော်ကအခြေခံမူဝါဒသဘောထားမပြောင်းလဲပဲအခုလိုထိုးစစ်ဆင်နေမယ်ဆိုရင်တော့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ခက်ခဲလိမ့်မယ်လို့ UNFC
ညညတော်တိုင်းသားများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်မူဦးထွန်းစောကသုံးသပ်ပါတယ်။ညီငယ်ရေရေရောင်ကတော့ကောင်းလာတဲ့အခြေအနေမရှိသေးပါဘူး။အဓိကတော့ဒေါက်တာဆန်းစုကြည်တို့ရဲ့ NLD အစိုးရရဲ့မူဝါဒဆိုတာတစ်ပေါ့နော်။ကျွန်တော်တို့မြန်မာတပ်မတော်ကြီးရဲ့သဘောထားမပြောင်းလဲတဲ့အပေါ်မှာဖြစ်နေတယ်လို့ပဲအဲ့ဒီတိုင်းပဲမြင်ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့စစ်မှန်တဲ့ညီငယ်ရေးဘက်ကိုသွားမယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူဝါဒ6ရဲ့အပအဝင်ပေါ့နော်။ 2018ပြည်ပုံအခြေခံဥပဒေရဲ့အခွင့်အထူးကိုယူပြီးတော့မှဒီမိုကရေစီနိလမ်းမကျတဲ့အလုပ်ပုံကိုင်ပုံတွေပေါ့နော်ရှိနေတဲ့အခြေခံအောက်မှာတော့ကျွန်တော်တို့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြည်နယ်ပြည်မြေရေးကိုဖော်ဆောင်ဖို့ခက်ပါတယ်။
2015ရွေးကောက်ပွဲမှာNLDအစိုးရအနံ့ရပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာပြီးဆိုပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ကပူးပေါင်းပါဝင်ခြင်းမရှိဘူးဆိုရင်ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့မလွယ်ကူကြောင်း
TNLA တိုက်ကြော်ကပြောပါတယ်။အဲဒီနေရာပကြီးကြီးဒီလမ်းကတခုမှဒီနိုင်ငံတော်တမရတဲ့ဝတ္ထုထိပ်ပေါ့နော်အကြီးဆုံးဖြစ်တယ်။အဲတမရရဲ့အမေကကိုလိုအတီးဖြစ်တာပေါ့နော်။ဒါမှမဟုတ်လက်ရှိမြန်မာနိုင်ငံမှာတော့အဲ့လိုမျိုးကတော့မဖြစ်သေးဘူး။ဥပမာဆိုလို့ရတာဒီအချင်းပြင်းနယ်ပဲမှာဖြစ်တဲ့တပ်ဖွဲ့ရှိတယ်။အဲ့တပ်ဖွဲ့ကိုရပ်ဖို့ဆိုမှဒီတမရကလည်းအမိထုတ်ထားတာတစ်ခ ဘုနာလာမုံမရှိဘူးဆိုတော့ကျွန်တော်အဲ့ဒါတွေ့ရတယ်။သူရညီချင်းကြီးပေါ်ဆောင်ပြီးမှလည်းတက်ကပူပေါင်းပါဝင်မှုမပါဘူးဆိုတော့ဒီညီချင်းကြီးကအောင်မြင်မှုနီလာတော့လေးအာခဲရင်တယ်
။တကယ်တော့ပြည်တော်စုညီချင်းကြီးညီလာခံက27ရာစုပင်လုံးညီလာခံမှာအလုံးပါဝင်နိုင်ဖို့ NLD အစိုးရကရည်မှန်းချက်ထားပေမဲ့အလုံးပါဝင်နိုင်ရေးဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အချက်ပေါ်မူတည်နေကြောင်း UNFC ဦးထွန်းစောကထောက်ပြပါတယ်။
ဒီ August လမှာကျင့်ပမယ်လို့ညီမန်းထားတဲ့စစ်တရားစုပြည်လုံးညီလာခံလို့ခေါ်တဲ့ပြည်တော်စုညီညာရေးညီလာခံကြီး NCA ပေါ်မှာအခြေခံပြီးတော့မှလုံမှာဖြစ်ပါတယ်။ NCA ကအားလုံးပါဝင်မှုမရှိတဲ့ဖြစ်စဉ်ဖြစ်နေတယ်။ဆိုအားလုံးပါဝင်မှုရှိတဲ့ဖြစ်စဉ်တခုကိုသူပေါ်ဆောင်ရပါမယ်။ဆိုတော့အောင်ဆန်းစုကြည်တို့ကတော့အခုအဲ့ဒီဖြစ်စဉ်ကိုသွားဖို့အတွက်ဆွေးနွေးနေတယ်၊နှိမ့်နိုင်နေတယ်ဆိုတော့အဆင့်မှာပဲရှိပါသေးတယ်။ဆွေးနွေးနေတယ်၊နှိမ့်နိုင်နေတယ်အနေထားကဘယ်လောက်ပြည်လေတယ်လဲပေါ့နော်။ကျွန်တော်တို့လူလာတဲ့အလုပ်ပါဝင်ခွင့်ရတဲ့အနေအထားကိုပေါ်ဆောင်နိုင်နေဆိုရင်ငင်းချမ်းရေးအရေးလက္ခဏာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။အလုပ်ပါဝင်မှုမရှိဘူးဆိုလို့ရှိရင်တစ်ဖက်ကဆွေးနွေးတဲ့လူကဆွေးနွေးနေတစ်ဖက်ကတိုက်တဲ့လူကလည်းတိုက်နေဆိုတော့တုံရင်တုံရင်အခြေအနေကိုပဲထိုက်နိုင်တယ်ဆိုတဲ့အနေအထားလည်းရှိပါတယ်
။မနေ့ကနေပြီးတော့ဆွေးနွေးပွဲမှာတော့ Federal Democracy ပြည်ထောင်စုထူထောင်ရေးကိစ္စဟာတပွဲတည်းနဲ့လုပ်လို့ရနိုင်တဲ့ကိစ္စမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ကပြောဆိုသွားသလိုမြန်မြန်ဆန်ဆန်လှုပ်ဆောင်မှုလိုကြောင်းနဲ့နောက်မျိုးဆက်တွေအတွက်ထားခဲ့ရမယ့်အကောင်းဆုံးအမွေဟာငြိမ်းချမ်းရေးပဲဖြစ်ကြောင်းပြောကြားသွားပါတယ်ခင်ဗျာ